မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမျိုးသမီးများနေ့လှုပ်ရှားမှုတရက်အနေနဲ့အမေရိကန်ပြည်ထောင်စုတလွားထောင်ပေါင်းများစွာသောမျိုးသမီးတွေဟာစူပါရီမှာသူတို့ရဲ့အရေးပါမှုကိုပြသဖို့အတွက်ဗုဒ္ဓဟူးနေ့ကအလုံးမစင်မဲ့ခွင့်ယူခဲ့ကြသလိုအဒေးဝတ်တော်ဝူမန်အမျိုးသမီးမပါတဲ့တနေ့တားလိုမီပေးထားတဲ့လှုပ်ရှားမှုမှာပါဝင်ဖို့အတွက်လည်းဆရာမတွေကခွင့်ယူခဲ့ကြတာကြောင့်အမေရိကန်ဆိုရကြောင်းတော်တော်များများပိတ်ခဲ့ရပါတယ်။ဝါရှင်တန်ဒီစီမှာတော့သမ္မတအင်ဒူတော်ကိုချီတက်ဆန္ဒပြခဲ့ကြသူတွေကအမေရိကန်ပြည်ထောင်စုမှာပြည်ထရေးထက်ချမှုမှာအထောက်ပံ့ဖြစ်သုံးစွဲနေတဲ့နိုင်ငံသားအကူအညီကိုဖျက်ပောက်တဲ့ဆယ်စုနှစ်ပေါင်းများစွာကမူဝါဒဟောင်းကိုသမ္မတထွန်းကပြန်လည်အသက်သွင်းခဲ့တဲ့အပေါ်ရှုံချတဲ့ဆောင်ပုတ်တွေကိုကြွေကြော်ခဲ့ကြပါတယ်။အလားတူဒီနယူးယောက်မြို့မှာလည်းအမျိုးသမီးရေးလှုပ်ရှားမှုကိုဦးဆောင်သူတွေကအမျိုးသမီးခွင့်ရေးလှုပ်ရှားမှုတွေမှာအရေးပါတဲ့နေရာတော်တော်များများကိုဖျက်ဆီးပြီးတော့ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။သမ္မတဒေါ်နယ်ထွန်းကတော့ကုလသမဂ္ဂကတိမတ်ပြုထားတဲ့နိုင်ငံတကာအမျိုးသမီးများနေ့စင်နွဲမှုကိုထောက်ခံတဲ့အကြောင်းဗုဒ္ဓဟူးနေ့ကတွစ်တာလူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။